ဒီနေ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေတွေ့ဆုံပွဲမှာလာမယ့်ရွေးကောက်ပွဲတွေမှာနိုင်ငံရေးပါတီတွေလိုက်နာရမယ့်စီမင်းစည်းကမ်းတွေရွေးကောက်ပွဲမှာဝင်ရောက်ရှင်းပြမယ့်ကိုယ်စားလှယ်လောင်းတွေနဲ့သက်ဆိုင်တဲ့ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
လာမယ့်ရွေးကောက်ပွဲတွေဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောပါတယ်။ပြည်အားစနစ်ကရွေးကောက်ပွဲကော်မရှင်ဆုံးဖြတ်လို့မရပါဘူး။လွတ်တော်ပဲဆုံးဖြတ်ပါတယ်။အဲ့တော့လွတ်တော်ဆုံးဖြတ်တဲ့အတွက်ကြောင့်လွတ်တော်ကပြည်အားစနစ်ကျင့်သုံးမယ်ဆိုရင်ကျင့်သုံးလို့ရအောင်ဆောင်ရွက်ပြရမှာပဲ။အဲ့ဒါ
ပါတီတွေပူပေါင်းဆောင်ရွက်ရမယ်။ဆင်းဆိုပြီးပူပေါင်းဆောင်ရွက်ရမယ်။မီဒီယာတွေပူပေါင်းဆောင်ရွက်ရမယ်။အဲ့လိုပူပေါင်းဆောင်ရွက်မှသာလေလွတ်လပ်တရားမှတ်တမ်းကိုဖြစ်မှာ။
ဒီနေ့ဆွေးနွေးပွဲမှာလာမယ့်ရွေးကောက်ပွဲတွေမှာတိုင်းဒေသကြီးအဆင့်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ရမှာကျင့်သုံးသင့်တယ်လို့အမျိုးသားလွှတ်တော်ကအတည်ပြုထားတဲ့အချိုးကျကိုစားပြုစနစ် PR ကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဒီကနေ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဒုဥက္ကဋ္ဌဦးသေးဦးကအချိုးကျကိုစားပြုစနစ် PR နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ PR စနစ်ဆိုတာအများကြီးဆိုတဲ့အတွက်ဘယ်စနစ်လဲဆိုတဲ့ဥစ္စာအခုတစ်ခါကျွန်တော်မသိသေးဘူး။တက်တော်တိုင်းမှာလည်းဆွေးနွေးနေတော့မှရှိသေးတယ်။အဲဆွေးနွေးတဲ့ပေါ်မူတည်ပြီးတော့မှကျိုးရှိတယ်ကောင်းတယ်ဆိုရင်လို့ပါနိုင်ငံတော်ရဲ့သွားနေတဲ့လမ်းကြောင်းအရာဆိုရင်တော့တော်တော်ကဆုံးဖြတ်ပြီးရတာပါတီတွေကလည်းဒီတိုင်းပဲလိုချင်တယ်ပြည်သူတွေကလည်းဒီတိုင်းပဲလိုချင်တယ်တရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဆိုတာလူတိုင်းကလိုချင်တဲ့ကိစ္စပဲနိုင်ငံတော်စုကလည်းဒီတိုင်းပဲလိုချင်တယ်လို့ပဲဆိုတာပြောရမှာပဲဒါကြောင့်အများလိုချင်တဲ့ဥစ္စာကိုဒီဖြစ်အောင်လုပ်တယ်ဆိုတဲ့ဥစ္စာလုံးတင်လုပ်ထိုက်တဲ့ကိစ္စပဲကျွန်တော်လည်းပူးပေါင်းဆောင်ရွက်ရမှာ
ကြပြူကရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီအထွေထွေတွင်းရင်မှုဦးဆိုင်မောင်တင်ကတော့အချိုးကျကိုစားပြုစနစ် PR ကိုကန့်ကွက်ကြောင်းပြောပါတယ
်။2024ကြပြရွေးကောက်ပွဲမှာတော့ PR မလုပ်ပါဘူး။လုပ်မယ်ဆိုရင်တော့မှ2025ရွေးကောက်ပွဲမှာလုပ်ဖြစ်မှာပါလို့။ဒါပေမဲ့ FPTV စနစ်နဲ့တောင်မှကျွန်တော်တို့က2010တုန်းကတော်တော်လေးကိုဟိုရုန်းကန်ခဲ့ရတာပေါ့နော်။ဘာကြောင့်ဆိုတော့ကျွန်တော်တို့ဒီအသံမြင်ရတတ်မြောက်မှုမှာတော့အားနည်းခဲ့တာ။အားနည်းခဲ့တာကြောင့်ဘောပဲကင်တာဆာကျွန်တော်ကတင်မင်းနေရတယ်နောက်ဆုံးပြောမယ်ဆိုရင်ဖလေမယာနေနဲ့ကျွန်တော်ဘလော့လေးလုပ်ပြီးတော့အမှန်ချစ်ကိုကျွန်တော်ဘလော့ပြလေးနဲ့လုပ်ပြီးမှသူတို့အဲ့မှာအိုက်ကွက်ချက်မှာချပြီးမှအဲ့မှာသူတို့တင်ပေးခဲ့ရတယ်အမှန်ချစ်ကိုတက်ကိုအဲ့လောက်ကြီးကိုခက်ရခင်းစစ်လုပ်ခဲ့ရတယ်ကြောင့်ယူကောက်ပွဲစနစ်ကိုပြန်ပြောင်းလဲမယ်ဆိုရင်ကျွန်တော်အများကြီးပဲအခက်အခဲတွေကြုံနိုင်တယ
်ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါက်တာအေးမောင်ကတော့လာမယ့်ယူကောက်ပွဲမှာတိကျပြတ်သားဖို့လိုကြောင်းအခုလိုသုံးသပ်ပြောပါတယ
်တို့ကနိုင်ငံရေးပါတီတွေစီမင်းတစ်ခုအောင်ဖောက်ပုံနေတာကျွန်တော်တို့ကပြိုင်ပွဲတစ်ခုကျွန်တော်တို့ဝင်ဖို့လုပ်တယ်အဲ့ဒီပြိုင်ပွဲစီမင်းစည်းကမ်းဒီမှတ်ပုံတင်ဖို့သူ့မှာတာဝန်ရှိတဲ့ process ကတမတ်ပေးတယ်ဟုတ်လားအဲ့ဒီစီမင်းဟာတက်လျော်မှုရှိမရှိဘူးလူလူကလည်းကြည်နိုင်တယ်နိုင်ငံရေးပါတီကလည်းကြည်နိုင်နိုင်ငံတကာလည်းကြည်နိုင်ဟိုစီမင်းစည်းကမ်းတိုင်းတရားမျှတမှုရှိအောင် UEC မှာတာဝန်ရှိတယ်ကျင်းပတဲ့ Wake up ကိုတိုင်းလွတ်လပ်တရားမျှတမှုရှိအောင်နိုင်ငံတကာအဖွဲ့အစည်းတိုင်းကလာရောက်ဝေဖန်တာကြည့်ရှု analyze လုပ်တာလက်ခံ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကအချိုးကျကိုစားပြုစနစ် PR ကိုရွေးကောက်ပွဲမှာကျင့်သုံးဖို့ဆိုတာကော်မရှင်ကဆုံးဖြတ်ခွင့်မရှိဘဲလွှတ်တော်ရဲ့အဆုံးဖြတ်ပေါ်မှာသာမူတည်တယ်လို့ပြောပါတယ်။ဒီကနေ့ကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲကိုနိုင်ငံရေးပါတီပေါင်း65ပါတီနဲ့တတိပုဂ္ဂိကနှစ်ဦးတို့ကိုဖိတ်ကြားထားခဲ့ပြီးကချင်ဒီမိုကရက်တစ်ပါတီအပါအဝင်ပါတီ၄ခုကတော့တက်ရောက်ခြင်းမရှိဘူးလို့သိရပါတယ်ခင်ဗျာ။